ဒီတော့တရားလောကလို့ပြောနေတာပစုံလုံးပေါ့ဗျာသင်ချက်ဆရာတို့လူဆရာတော်ကြီးရဲ့ဟိုသင်ချက်ကိုပြီးတော့ဖယ်ထားပါတယ်ဗျာပစုံလုံးเนี่ยပြီးတော့ရေဝင်ချုပ်ပြီးတော့ပြောမယ်ဆိုရင်တရားလောကကမြမလူအဖွဲ့အစည်းတည်ငြိမ်အေဂျင့်ပြီးတော့တရားဝတ်ပြောဘူးအဲ့ဒီကနေတစ်ဆင့်ကဘာပေါ်မှာမြမဟိလို့ဝုန်းကြွားကြွားရှိနေနိုင်ဘူးဘယ်လောက်ထိအထောက်အကူဖြစ်နေနိုင်တယ်လို့ပြောလို့မှတ်သားလို့ရပါမယ်ဗျာ
အဲ့ဒီစကားမှာဦးစင်းအစိုးရင်ဆုံးပဲဗျအဲ့လိုဟိုငင်းချင်းရေးတဲ့ NU အဖွဲ့တစ်ဖွဲ့ကကောင်းဆောင်တရားနဲ့ဦးစင်းတို့မန္တလေးလေစိတ်မှာခဏတစ်ဆုံလုံးပြောခဲ့ဘူးလေပြောတော့ပြီးတော့ तू ကမေးလိုက်တာဒီဘုရားဘာသာရဲ့သာသနာကောင်းဆောင်နေပေါ့နော်သာသနာကောင်းဆောင်နေရဲ့ဩဇာတရားမှုဆိုတော့တို့ဘုရားသာသနာမှာအဲ့ဒီလိုသာသနာကောင်းဆောင်လို့ပြောဖို့တောင်ခက်တယ်လို့ဒါဖြစ်လို့လဲဆိုအခုမြန်မာနိုင်ငံမှာဆိုရင်တော့မြန်မာနိုင်ငံလူထုကောင်းဆောင်တော့ဒေါ်အောင်ဆန်းစုကြည်လို့ရှိတယ်ဒါလူထုကောင်းဆောင်လူထုတရားလုံးရဲ့ရှိသွားကောင်းဆောင်ဆိုနိုင်ငံရေးသမားတက်တက်မဟုတ်ဘူးလူထုတရားလုံးကိုကောင်းဆောင်ပြီးတော့ဒီနိုင်ငံနဲ့ဒီဟိုတိုင်းပြည်ရောဒီတိုင်းပြည်ထဲမှာရှိတဲ့တိုင်းသူပြည်သားတွေရဲ့အကျိုးစီးပွားအတွက်ရွတ်ဆောင်နေတာပေါ့နော်အခုလည်းဘာသာရေးကောင်းဆောင်ဆိုရင်ဒုဗုဒ္ဓဘာသာမှာကျတော့ဟိုကောင်းဆောင်တရားထည့်ရဲ့စကားမရှိဘူးတီးတီးကြလီတာအဖြစ်လူတိုင်းကအားလုံး believe ပေါ့ယုံကြည်ချက်နဲ့မရှိ
ဘ
ူးဟိုဦးဇင်းတို့တော်မှာဦးဇင်းတို့ကိုနှစ်သက်တဲ့လူကတစ်ပိုင
်း
မနှစ်သက်တဲ့လူကတစ်ပိုင်းသူ့ဘက်ကိုယ့်ဘက်သူ့ဖွဲ့ကိုယ့်ဖွဲ့နောက်ဥပမာဟိုဆိုကြပါစို့အလွယ်ကူဆုံးပြောရင်ဟိုနိဗ္ဗာန်ရောက်ကြောင်းအထုတ်တဲ့ meditation အလုပ်စင်တာတွေမှာတောင်မှဟောနော်အဖွဲ့တွေလိုက်ကွဲနေတယ်မဟုတ်ဘူးတို့ဟလာမစီတို့တဲင်ကူတို့စွန်းလွန်းတို့အစရှိသည်ပြန်မှာအဲ့ဒီဟာကြီးပုံမှာခွဲကြပြီးတော့ဒါသူ့ဆရာတော်ငါဆရာတော်တို့လို့ဖြစ်နေကြတယ်အဲအဲ့ဒါတော့အတော်အားနည်းနေတဲ့အချက်ပဲလို့ဦးဇင်းတို့မြင်ပါတယ်
ကျွန်တော်ဆရာပြီးတော့တိတ်မကြခင်တော့အနေနဲ့ပြောတဲ့ဆိုတဲ့အတွက်မျိုးကိုနှစ်ခုပြီးတော့မြင်ချင်ပါတယ
်
ဆောက်ချင်ပါတယ်ဗျာတခုကယဟန်တော်ကြီးနိုင်ငံရေးမှာပါဝင်ပတ်သက်တင်ပါလားဗျာဆရာတော်ဗျာဘယ်လိုကြီးချင်ပါလ
ဲအဲ့ဒီမှာတော့ဦးဇင်းတို့အမြင
်ဒီမှာ
ဦးဇင်းရဲ့အမြင်ကိုပြောပါဦးနော်အဲ့နိုင်ငံရေးဆိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်လေဒီကောလိယတို့ကပိလတို့เนาะရေလူတဲ့စစ်ပွဲမှာเนาะတားမြစ်ခဲ့မှုတယ်နောက်ပြီးတော့ဟိုဗာလေကောသလမင်းရဲ့သားကနေပြီးတော့ကပိဟိုစာကင်းနယ်တွေကိုတပ်ဖြတ်ဖို့သွားတဲ့အခါမှာလေအဲရှေ့ရနေတားမြစ်ခဲ့မှုတယ်
ဒီမှာ
အဲနောက်ပြီးတော့နိုင်ငံမှာနိုင်ငံတကာကတိုးတက်အောင်ကြီးပွားအောင်ဘယ်လိုအုပ်ချုပ်ရလဲဆိုတော့မင်းတွေကိုဆုံးမတဲ့အဆုံးအမတွေလည်းရှိခဲ့တယ်။အဲ့တော့ရှေးအစဉ်အလာရလည်းဒီဗုဒ္ဓရဲ့အဆုံးအမတွေနဲ့တူနိုင်ငံခေါင်းဆောင်တွေဟာဟိုလမ်းညွှန်ချက်တွေယူပြီးတော့ဟိုဆောင်ရွက်ကြတာလည်းရှိပါတယ်။အဲ့တော့နောက်တစ်ခုကနိယာမသဘောတရားရပြောရင်နိုင်ငံရေးစီးပွားရေးလူမှုရေးဆိုတဲ့ကိစ္စတွေခွဲခြားလို့ရတဲ့ကိစ္စတွေမဟုတ်ပါဘူး။အဲ့တော့အခုဦးစင်းတို့မြန်မာနိုင်ငံကြီးဆိုရင်အဓိကလိုအပ်နေတာကစနစ်ကောင်းတစ်ခုလိုနေတယ
်
နော်တိုင်းပြည်အတွက်တိုင်းပြည်ကိုဟိုတိုင်းပြည်ရဲ့လုံခြုံမှုမရှိဘူးဖျို့ဖျဲဖြစ်နေတယ်ဗျံပရာဖြစ်နေတယ်နော်ဟိုပြည်ပကအနောက်ရှက်တွေကိုမကာကွယ်နိုင်တဲ့အပြင်ပြည်တွင်းမှာရှိတဲ့နိုင်ငံသားတွေအတွက်ကလည်းလုံခြုံမှုမရှိဘူးနော်အေးချမ်းမှုမရှိဘူးအဲ့ဒီရဲ့အားနည်းချက်အစ်စ်အမှန်ဒီစနစ်နော်နိုင်ငံရဲ့တိဆောက်ပုံအုပ်ချုပ်ပုံစနစ် Constitution ကြီးနိုင်ငံသားအားလုံးကတညီတညွတ်ထဲဒီနိုင်ငံရဲ့စနစ်ကောင်းကြီးတစ်ခုကိုတိဆောက်ဖို့ ਨੇ ငိမ့်ချမ်းတဲ့လူအဖွဲ့စီเนาะညီညွတ်တဲ့လူအဖွဲ့စီတာယာတဲ့လူအဖွဲ့စီတခုဖြစ်အောင်ဝိုင်းဝန်းတိဆောက်ကြဖို့အားလုံးမှာဟိုတာဝန်ရှိသလိုအားလုံးလည်းဒီလိုဆန္ဒမျိုးတွေဖြစ်ပေါ်စေခြင်း ਨੇ အဲ့တော့နိုင်ငံရေးသည်เนาะဘာသာရေးနဲ့ဟာဘယ်တော့မှခွဲခြားလို့မရဘူးမရတဲ့အတွက်အဲနီးမှန်လမ်းမှန်သွားဖို့လိုတယ်အဲ့တော့အထူးသဖြင့်ဦးစင်းတို့ဗုဒ္ဓဘာသာခေါင်းဆောင်တွေကိုအထူးပြောချင်တာကကိုလက်ခံတဲ့ပုရုဇဉ်ဆိုတာအကြိုက်မကြိုက်ရှိတယ်ဗျအဲ့တော့တချို့တစ်ခါတလေကြတော့ဦးစင်းနည်းနည်းလေးရှည်သွားမယ
်
ဟို
မိမ
ပါဗျာတစ်ခါတော့ကအော်ရာကြားဦးလေဒီဗုဒ္ဓဘာသာတန်ဃာတော်တွေမဲပေးခွင့်မရလို့ဆိုအော်ရာ
ဆက်ပြောလိုက်ရရင်တပြီတော့အဲ့ဒါတပြီပဲနောက်မေးခွန်းပါဗျာဆင်ချဆက်ပါဗျာဟုတ်ပြီ
အဲ့ဒီဟာလေးကိုဦးစင်းကပြောချင်တာတပြားရဲ့သားတော်တွေဆိုတာကဘက်လိုက်မှုကင်းရမယ
်
နော်ဘက်လိုက်မှုကင်းရမယ်ချစ်ချင်းမုန်းချင်းကင်းရမယ်ကိုကိုတိုင်ကိုကဒီလိုလောဘဒေါသမောဟနဲ့အောင်ကျင့်ရတယ
်
နောက်လောကကိုလည်းလမ်းညွှန်ပေးရတယ်ပြရတဲ့အခါကျတော့ဦးဇင်းတို့ကဘယ်ဟာကအမှန်တရားဘယ်ဟာအကျိုးရှိတဲ့အလို့ဘယ်ဟာအကျိုးမရှိတဲ့အလို့ဘယ်ဟာကောင်းတဲ့အလို့ဘယ်ဟာမကောင်းတဲ့အလို့လို့ဦးဇင်းတို့ကလမ်းညွှန်ပေးရမှာဦးဇင်းတို့ရဲ့တာဝန်သို့တော့ဟိုအဖွဲ့ဒီအဖွဲ့လို့ နော်ဟိုဘက်လိုက်မှုအကတိလိုက်စားမှုခေါ်တယ်အကတိဆိုတာကိုကြိုက်တဲ့ဘက်ကိုနေတာနော်အဲ့ဒါမျိုးကတန်ဃာတော်တွေကလုံးဝကင်းရမှာဖြစ်တယ်တန်ဃာနဲ့မင်းနဲ့ကလုံးဝမအဆပ်ဘူးလုံးဝလည်းမသက်ဆိုင်ပါဘူးဒီလိုအော်နေခြင်းကိုကဘုရားရှင်ရဲ့အဆုံးအမကိုဟိုထဲထဲဝင်ဝင်နားမလည်လို့လို့ပဲဦးဇင်းတော့ကြုံကြည့်တယ်နားလည်ထားတော့မှထဲထဲဝင်ဝင်လိုက်နာကျင့်သုံးမှုမရှိလို့အဲ့တော့တန်ဃာတွေကဒါတန်ဃာအလုံးမဟုတ်ဘူ
းတမပြီးတော့မျိုးကနှစ်ခုဆက်မေးလိုက်ပါမယ်ဗျာတစ်ခုကပြီးတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံကြီးအကြလုပ်ပိုင်ငွေတစ်ခုခုပေါ့လုပ်ပိုင်ငွေဆိုရင်ပြီးတော့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးဒီလိုကဏ္ဍအတိအသေးရေးကြည့်တဲ့ကဏ္ဍအတိအသေးမှာတိုင်းပြည်မှာရှိနေတဲ့ဟလာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်လှုပ်ဆောင်ခွင့်ရဖို့ကိစ္စကတိုင်းပြည်ငြိမ်းချမ်းသာရဖို့ပြောရတဲ့ဘယ်လောက်ရေးကြည့်တယ်လို့ပြောလို့ရပါမယ်ဗျာ
ဒါကတော့ဘယ်လောက်ရေးကြည့်တယ်ဆိုတာအရေးကြီးဆုံးပဲလို့တော့ဦးဇင်းပြောခြင်းတယ
်တင်ပါဗျာ
ဘာဖြစ်လို့လဲဆိုတော့ဒီယုံကြည်မှုအသီးသီးနဲ့နေကြတာ
တင်ပါဗျာ
သို့တော့သူ့ယုံကြည်မှုကိုလည်းကိုယ်အလေးလေးစားဖို့လိုတယ်ကိုယ်ယုံကြည်မှုလည်းကိုယ်လေးစားဖို့ကာကွယ်ဖို့လိုတယ်နော်လေးစားဖို့လည်းလိုတယ်ကာကွယ်ဖို့လည်းလိုတယ်ကိုယ်ဒါပေမဲ့ကိုယ်ယုံကြည်မှုကိုကာကွယ်တဲ့နေရာမှာသူတို့ဘာကိုထိခိုက်ဖို့တော့မလိုဘူးလေအဲ့တော့အပြန်အလှန်စုစည်းညီညွတ်ပြီးတော့နော်တယောက်ကိုတယောက်အပြန်အလှန်လေးစားတဲ့နော်အခုဒီမှာဆိုရင်တကယ်တော့ခုနကဦးစင်ပြောတဲ့စနစ်ပဲဗျကွန်စတီကျူရှင်းကြီးတကယ်ဟိုခိုင်မာတဲ့ဥပဒေသားကြီးကိုအားလုံးကဘာသာပေါင်းစုံလူမျိုးပေါင်းစုံတိုင်းသားအားလုံးနိုင်ငံသားအားလုံးကအခုဟိုအခုအမေရိကန်နိုင်ငံကြီးဆိုရင်နိုင်ငံသားအားလုံးကဒီ state တွေမှာလဲ state law ရှိတယ်မလားဟဲ့လားနိုင်ငံဆိုနိုင်ငံ law ရှိတယ်နိုင်ငံ law ကိုလဲ state တွေကလေးစားတယ် state law ကိုလဲ state တိုင်းမှာလေးစားတယ်နောက်တစ်ခါဒီနိုင်ငံသားအားလုံးကနိုင်ငံဥပဒေကြီးကိုလေးစားထားတယ်လေးစားအလေးထားတဲ့လူများတယ်ပေါ့ဗျာเนาะဟိုချွေရင်းသူကတော့ရှိတာပဲဘယ်နေရာဖြစ်ဖြစ်တဲ့ရှောက်ပြောရင်မကုန်နိုင်ဘူးပေါ့ဒါပေမဲ့အလေးထားတဲ့လူများလို့ဒီနိုင်ငံကြီးအောင်မြင်နေတယ်ငြိမ်းချမ်းနေတယ်เนาะညီညွတ်နေတယ်เนาะအဲ့တော့အခုလည်းမြန်မာနိုင်ငံအတွက်အထူးလိုအပ်တာမြန်မာနိုင်ငံကြီးလူမျိုးပေါင်းစုံเนาะဘာသာပေါင်းစုံရှိနေတဲ့နေရာဘယ်ဘာသာမရှိရဘူးလို့ဆိုပိုင်ခွင့်မရှိဘူးဆိုရန်လည်းမသိဘူးเนาะအဲ့တော့အလုံးဒီဘာသာအောင်စုံလူမျိုးပေါင်းစုံပါဝင်ပြီးတော့เนาะအလုံးညီညွတ်တဲ့အခွင့်အရေးနဲ့เนาะဟိုဒီစစ်မှန်တဲ့လမ်းစဉ်တစ်ခုအလုံးယုံယုံကြည်ကြည်လေးလေးစားစားတန်ဖိုးထားပြီးသွားဖို့လိုပါလေ
ကျန်ပါဗျာပြီးတော့ညီဝန်ကျုပ်အနေနဲ့ဆရာတော်ကိုရှောက်ထားမင်းမြင်နေတာကအခုလက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ရင်ကမ္ဘာပေါ်မှာအပြင်းထန်ဆုံးဖြစ်နေတဲ့ကိစ္စမြန်မာနိုင်ငံလက်ရှိအခြေအနေမှာကမ္ဘာပေါ်မှာအဝေးဘန်းခံရဆုံးဖြစ်နေတဲ့ကိစ္စရခိုင်ပြည်နယ်ကိစ္စပါဗျာဟုတ်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့တိုက်ပွဲတွေဖြစ်တာလူမျိုးရေးဖြစ်တာဒီဘိုင်းအစားပြီးတော့ကလူသားပေါ့ဗျာရခိုင်ပြည်နယ်မှာဒီဒုက္ခကြားတဲ့လူသားတွေထွက်ပြေးသွားရတဲ့သူတွေကိုကိုအိမ်နဲ့မနေနိုင်ကြတဲ့သူတွေများကြီးရှိထားပါတယ်ဆိုတော့ဒီလူတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလူနိုင်ငံသားတွေဘလို့နားလေပင်နေဘလို့သဘောထားနေနေဆိုတာလေးများဆရာတော်မင်ကြားပြလို့ရပါမလားဗျာ
မြန်မာနိုင်ငံသူနိုင်ငံသားအားလုံးအနေနဲ့ကတော့ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အားလုံးကိုကရုဏာတရားကရုဏာဆိုတဲ့သဘောကကိုယ့်ထက်နှိမ့်ကြသူဆင်းရဲသူပင်ပန်းသူတွေအပေါ်မှာเนาะဟိုကဲတင်လို့တဲ့စိတ်၊ကုညီလို့တဲ့စိတ်၊ဆောင်းလျှောက်လို့တဲ့စိတ်နဲ့เนาะဝိုင်းဝန်းပြီးကုညီဖေးမကြဖို့လိုပါတယ်။အဲ့တော့ဒီနေရာမှာဦးဇင်းတို့ဒုက္ခရောက်နေကြတဲ့ပုဂ္ဂိုလ်တွေစစ်ဆိုတာတော့ဘယ်စစ်မှမကောင်းပါဘူး။เนาะဘယ်လိုစစ်မျိုးမှမရှိတဲ့မှာ။အခုမြန်မာနိုင်ငံမှာရှိနေတဲ့အနေအထားတွေကလည်းမဖြစ်သင့်တဲ့အနေအထားတွေမှာဖြစ်ပေါ်နေတယ်။အဲ့တော့ဦးဇင်းကတော့အားလုံးကိုမြစ်တရက်ခံပြီးပြောချင်တာကเนาะစုစုစည်းစည်းညီညီညွတ်ညွတ်နဲ့အခုတိုင်းပြည်ကြီးမှာเนาะအဖက်ဖက်ကလိုအပ်ချက်တွေနဲ့ဖြစ်နေပါတယ်ချွေရင်းချက်တွေပျက်စီးမှုတွေနဲ့ရှိနေတယ်နိုင်ငံရဲ့ CEO တွေလည်းမလုံဘူးနောက်နိုင်ငံသားအချင်းချင်းမှလည်းညီညွတ်မှုကင်းနေတယ်နောက်ပြီးတော့ဟိုဘယ်လိုပြောမလဲသဘာဝဘေးရန်အန္တရာယ်ဆိုတော့ environment ကြီးတစ်ခုလုံးပျက်စီးနေတာပေါ့ဗျာ environment ကိုတန်ဖိုးထားပြီးတော့လူသားအရင်းမြစ်တွေအားလုံးအချင်းချင်းနော်ညီညွတ်ရိုင်းပင်းကြပြီးတော့တယောက်နဲ့တယောက်ကူညီကြပြီးတော့နော်ဟိုငိမ့်ချမ်းနဲ့တာယာဝပြောတဲ့လူပေါင်းတဲ့တခုကိုတိဆောက်ကြဖို့အတွက်နော်မေတ္တာတရားတွေကရုဏာတရားတွေနဲ့နော်စစ်မှန်တဲ့လမ်းစဉ်တခုကိုအရင်ဦးဆုံးနော်တိဆောက်ကြရအောင်အားလုံးယုံကြည်တဲ့ယုံကြည်တဲ့အားလုံးလိုက်နာမဲ့နဲ့လေးစားနိုင်တဲ့နော်လမ်းစဉ်တခုကိုရွေးချယ်တိဆောက်ပြီးတော့နိုင်ငံကိုစနစ်တကျတီထောင်းပါမယ်ဦးဇင်းတို့နိုင်ငံကြီးอ่ะกว่าเนาะဟိုအခုချိန်ဒီစာလုံးကြီးမစရသေးတဲ့နိုင်ငံလို့ဦးဇင်းကတော့မြင်ပါတယ်
ကျပါ
ခုချိန်ဒီပရိပက္ခတွေကြားထဲမှာပဲတန်တရားလည်နေတော့မှာအဲ့တော့ပရိပက္ခဖြစ်ရခြင်းကလည်းခုနငါတော်ကောင်းနေကြပေါ့လို့လို့ပေါ့နော်အဲ့တော့ကိုအတ္တတွေကိုရှည်တမ်းမတင်ကြပဲလေဒီတိုင်းပြည်ကြီးနဲ့ဒီနိုင်ငံနဲ့ဒီနိုင်ငံသားအားလုံးဆိုတဲ့စိတ်ကလေးတွေအားလုံးမွေးပြီးတော့ငါတို့တွေအားလုံးတညီတညွတ်ထဲငြိမ်ငြိမ်ချမ်းချမ်းချမ်းချမ်းသာသာနေနိုင်ဖို့เนาะအားလုံးစိတ်ကလေးတွေမွေးမြူကြပြီးကုညီကြပါရိုင်းပင်းကြပါစောင့်ရှောက်ကြပါနောက်ပြီးတော့เนาะအပြန်လန်เนาะမေတ္တာထားကြပါလို့ဦးဇင်းတော်ဒါလေးပဲပြောချင်တာ
ကျွန်တော်ဆရာခုလိုမျိုးခုနတရားရှိထားပြီးတော့ယေရှုမိန့်ကြားပြီးတာပြီးတော့ယေရှုအများကြီးတမန်တော်ကြားပြီးတွေမိသားစုကူစားပါဗျာကျော်ပြောက်ပြီးတော့သူပဲခိုက်ပါတယ
်ဗျ။ကဲပြောရမိသားစုများနဲ့အမေရိကန်နိုင်ငံသားများနိုင်ငံသူနိုင်ငံသားအားလုံးကောနော်ယူဦးစင်းတို့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကောဘေးရန်အားလုံးကင်းရှင်းကြပြီးတော့ငြိမ်းအေးချမ်းသာတဲ့နော်ဘဝလမ်းစဉ်ကိုအားလုံးရွေးချယ်လျှောက်လှမ်းနိုင်ကြပါစေလို့ဦးစင်းကဆန္ဒပြုပါတယ်
။ဒီလိုစနေပြီ။